လက်ဗရွန်သမရမေချဲအောင်နဲ့တယ်လီဖုန်းပေါ်မှာပြောဆိုဆွေးနွေးခဲ့တဲ့လက်ဗရွန်ဝန်ကြီးချုပ်ဆာယက်ဟာရီရီဟာသူဟာလာမယ့်လက်ပိုင်းအတွင်းလက်ဗရွန်မြို့တော်ဘေရုတ်ကိုပြန်မှဖြစ်ပြီးလက်ဗနွန်ရဲ့အကြက်တဲနဲ့ပတ်သက်လို့သူ့ရဲ့ရည်တည်ချက်သဘောထားကိုကြီးညာသွားမယ်လို့ပြင်းသမရနန်းတော် LEC မှာစနေနေ့ကပြောကြားလိုက်ပါတယ်။လက်ဗနွန်ဝန်ကြီးချုပ်ဟာရီရီဟာပြင်းသမရမက်ခရွန်နဲ့ LEC နန်းတော်မှာစနေနေ့ကတွေ့ဆုံဆွေးနွေးခဲ့တာပါ။လက်ဗနွန်နိုင်ငံရင်ဆိုင်နေရတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်လို့လာမယ့်ရက်ပိုင်းအတွင်းကျွန်တော်ဘေရုတ်မြို့ကိုပြန်မှာပါ။လက်ဗနွန်လွတ်လပ်ရေးနေ့အခမ်းအနားကိုလည်းတက်ရောက်မှာပါ။သမရအောင်နဲ့တွေ့ဆုံပြီးတာနဲ့ကျွန်တော်ရဲ့ရည်တည်ချက်တွေကိုကြီးညာသွားမယ်လို့ဒီနေ့သမရမက်ခရွန်နဲ့တွေ့ဆုံအပြီးမှာလက်ဗနွန်ဝန်ကြီးချုပ်ကပြောကြပါတယ်အယ်လီစီနန်းတော်မှာတွေ့ဆုံစဉ်လက်ဗနွန်နိုင်ငံရေးမှမစ္စတာဟာရီရဲ့အခမ်းအနားကိုကူညီဖြည့်ရှင်းပေးဖို့အတွက်ပြည်နယ်သမရကကမ်းလှမ်းခဲ့ပါတယ်အခုလအစောပိုင်းတုန်းကတော့မစ္စတာဟာရီဟာလက်ဗနွန်ဝန်ကြီးချုပ်အဖြစ်ကနေနှုတ်ထွက်ကြောင်းဆော်ဒီရုတ်တံကတဆင့်ကြေညာခဲ့တာကြောင့်အခြေအနေတွေပိုပြီးရှုပ်ထွေးနေပြီးမရေမရာတွေဖြစ်နေပါတယ်မစ္စတာဟာရီကယာဒူးကနေနှုတ်ထွက်လာကိုလက်ဗနွန်နိုင်ငံကအတိအမှန်မပြုခဲ့တဲ့အတွက်သူ့ကိုလက်ဗနွန်နိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်လက်ခံကြိုဆိုကြောင်းတောက်ကြနေတုန်းကပြည်ထောင်သမ္မတကပြောပါတယ်ဝန်ကြီးချုပ်ဟာရီဟာသူနှုတ်ထွက်ရတဲ့အပေါ်အီရန်နဲ့လက်ဗနွန်အစိုးရတွေပါတဲ့ဟက်စ်ဘိုလာအဖွဲ့တို့ကိုအပြစ်တင်လိုက်ပြီးသူ့အသက်အန္တရာယ်စိုးရိမ်ကြောင်းပြောပါတယ်